So Luto Gozaleri in Nene, Birin Bibaga, Jepelu Mu Poesiri, a Pajaja, with Shila Meso in Hala, Luto Ogata, Dimbia Meso Biro, Dipatama James are told there to dear Jane Piet Hau Bianchin, Nari Lemania, T. Twinia, Varis Rolly. So D. Chenere Boma, Jinzo Uam, you mean a minute of the Tet Teacher Marisha?
ကျွန်တော်အနေနဲ့ကတော့ဒီလိုမျိုးလှုပ်ဆောင်မှုကဘဟုဥစည်းချုပ်ကန်မှုပုံစံမျိုးဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်လဲဆိုတော့လက်တော်ဆိုတာကပြည်သူ့အတန်ဖြစ်ရမယ်။ပြည်သူ့အတန်လက်တော်အတန်ဆိုတဲ့ကြွေးကြော်တာနေရှိတယ်။အဲ့တော့လက်တော်ကိုယ်စားလှယ်တွေကဒီလိုမျိုးရက်ပဲလို့ပစ္စည်းတွေအပါအဝင်မဲဆန္ဒနေကလူတွေအကုန်လုံးတွေ့တင်တယ်။တွေ့တင်မှာအတန်တွေများများသိမယ်။အတန်တွ နဲ့တင်းရရှိပိုင်ခွင့်ကိုအနည်းငယ်များအနှောက်အယှက်ဖြစ်သွားနိုင်တယ်။နောက်တစ်ခုကကျွန်တော်တို့ကကျွန်တော်တို့အစဉ်ဆက်ပြောနေတဲ့ကျူးနီစနစ်ဘဟုဦးစီးချုပ်ကင်မှုစနစ်ကိုပြန်လည်သွားနေတဲ့ပုံစံမျိုးဖြစ်တယ်။ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေကိုကျွန်တော်တို့ကယုံကြည်လို့မဲပေးပြီးတော့ရွေးချယ်ပေးမြောက်ထားတယ်။သူတို့အရေးချင်းကိုကျွန်တော်တို့ကြုံတယ်။ဒါပေမဲ့အခုလိုမျိုးလှုပ်ဆောင်ခြင်းကကျွန်တော်တို့ရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်ရဲ့အရေးချင်းကိုလွတ်တော်ဥက္ကဋ္ဌကိုယ်တိုင်ကသိပြီးတော့မယုံကြည်တဲ့သဘောမျိုးသက်ရောက်သွားတယ်။အမှန်တော့သူတို့ကိုကျွန်တော်ကလေ့ကျင့်ပေးရမှာပါ၊ပူးပေါင်းဆောင်ရွက်ပေးရမှာပါ၊နန်းပြပေးရမှာပါ။ဒါပေမဲ့အဲ့လိုမျိုးပုံစံမျိုးလှုပ်ဆောင်ခြင်းကတော့အနည်းငယ်များနိုင်ငံတကာရဲ့အမြင်အရလည်းမကောင်းသလိုပွင့်လင်းမြင်သာမှုနဲ့ဒီမိုကရေစီစံသောပြည်ဆောင်ဆွေးနွေးမှုတွေကိုတော့ထိခိုက်သွားနိုင်တာသာသိကြပါရစေခင်ဗျာ
။ဟုတ်ကဲ့ခုလိုမျိုးဟောလာကန့်သက်တာတွေပြန်ရှင်းတာတွေထွက်လာတာအတိတ်ကဘာကြောင့်မှလဲရှင်ဥအောင်မျိုးမင်းဘယ်လိုနားလဲပါလဲရှင်
။လွတ်တော်ကိုယ်စားလှယ်ဒီထဲမှာပြောเสียရှိတဲ့သူကိုပြောဖို့အတွက်ကဒါလွတ်တော်ဥပဒေရဲ့တာဝန်ဖြစ်တယ်။ဒါပေမဲ့အခုလိုမျိုးအားလုံးကိုထိန်းချုပ်တဲ့သဘောမျိုးဖြစ်တဲ့ပုံစံမျိုးကိုတော့မသုံးသင့်ဘူးဗျာ။တကယ်လို့လွတ်တော်ကိုယ်စားလှယ်တွေပေါ်မှာသူတို့အတိပေးခြင်းနဲ့တတိပေးခြင်းနဲ့ဆိုရင်တူးချင်းတတိပေးကြရင်ကျွန်တော်လုပ်လို့ရတယ်။ဒါပေမဲ့အခုလိုမျိုးလုပ်ဆောင်တော့ကျွန်တော်တို့ဒီမှာဒါကြီးက civil society ဖွဲ့ရက်ဖက်လူမှုဖွဲ့ဆိုပြီးဦးတည်တာလား။ကျွန်တော်တို့စိုးရိမ်နေတဲ့အကျိုးနည်းစနစ်ကိုပြန်တွားတာလား။ဒါကြီးကကျွန်တော်တို့မှာတန်တရားဖြစ်စရာဖြစ်တယ်။ဆက်စားခြင်းအမည်မကောင်းတဲ့အရာဖြစ်တဲ့အတွက်ဒီလိုမျိုးပြောမဲ့စားရှင်းရှင်းလင်းလင်းနဲ့တင်ပြတာလေ။နောက်ပြီးလို့ရှိရင်ကျွန်တော်တို့မထုတ်ခင်နေရသေးချာရေးသားတဲ့အရာမျိုးကျွန်တော်တို့ရှိဖို့လိုအပ်တယ်။ဒီအနေနဲ့ပတ်သက်သောဆိုလိုတဲ့သူတွေကိုတိုက်ရိုက်ပြောကြားခြင်းကပုံမှန်ပြီးတော့အကျိုးရှိသောတင်ပြမှုတွေအကျိုးရှိသောသတိပေးမှုတွေဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဆိုတော့ဒီလိုကန့်သက်ချက်ထွက်လာတာဟာဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့ဒီအစိုးရတရက်အတွက်ထောက်ပြစရာအခြေအနေတစ်ခုဖြစ်သွားတယ်လို့ရောပြောလို့ရမလားရှင်ဒီလိုဝေဖန်တယ်နေလဲထွက်လာဆိုတော့ဒီပေါ်မှာဥအောင်မျိုးမင်းဘယ်လိုသုံးသပ်ပါလဲရှင
်ပထမထုတ်ပြန်ကြေညာတဲ့အတိုင်းအရဆိုတော့ကျွန်တော်တို့တော်တော်စိုးရိမ်သွားတယ်ဒါကျွန်တော်တို့လုံးဝမဖြစ်သင့်သောအရာလို့ပြောတယ်ဒုတိယပြန်လည်ဖြည့်ရှင်းချက်ကတော့ကျွန်တော်နည်းနည်းနားလဲပါတယ်ဒါပေမဲ့ဒီချက်ပုံမှုကောင်းမွန်သောအရာမျိုးဖြစ်ဖို့ကျွန်တော်တို့တိုက်တွန်းလိုတယ်ဗျဒါမှမဟုတ်လို့ရှိရင်ထုတ်လိုက်ပြီးလို့ရှိရင်ပြန်လို့ဖြည့်ရှင်းလိုက်နေကျွန်တော်ပြီးဆုံးမှာမဟုတ်ဘူးအဲဒီတော့ဘာကြောင့်ဘလို့ထုတ်လဲဆိုတဲ့အကြောင်းအရာတိတိကျကျလုံဆောင်မှုလိုအပ်တယ်လို့ဘာအတွက်ကိုကျွန်တော်ညှိနှိုးလဲဆိုတာရှင်းပြပေးဖို့အဲ့ဒါတွေရှိမှရပါပါဒါမှမဟုတ်လို့ရှိရင်ဒီမိုကရေစီကိုထိခိုက်သောအရာဖြစ်လားဆိုတော့လူတွေတန်တရားတွေဖြစ်သွားရင်ဒါပြန်ထောက်ဖို့အတွက်အရန်ခက်ပါတယ်ဒီတော်တော်များလဲအဲ့လိုပဲပထမကကျွန်တော်တို့ခံစားမှုတွေဖြစ်တယ်အဲ့လိုသုံးသပ်မှုတွေရှိတယ်အဲ့တော့ကြီးညာချက်တစ်ဆောင်ရဲ့တာဝန်ကအရင်ကြီးကြည့်ပါတယ်ရှင်းလင်းမှုရဲ့ကိုယ့်ရဲ့လုံဆောင်မှုရည်ရွယ်ချက်ကိုသူများသိအောင်ပေးခြင်းနဲ့တင်းစကားကိုသိအောင်လုံဆောင်ပေးဖို့ကအရင်ကြီးကြည့်တဲ့အတွက်ဒီအားကလည်းကျွန်တော်တို့တစ်ဖက်ကလည်းပြည်ထားဖို့လိုအပ်တယ်ဆိုရတဲ့ကိုလည်းကျွန်တော်တို့စာနာပါတယ်တစ်ဖက်ကအကောင်ပြောခြင်းနဲ့လူရှိတယ်လို့တစ်ဖက်ကအဆိုးပြောခြင်းနဲ့လူရှိတယ်အဲ့တော့ဒီအဆုံးနှစ်ဖက်ကြားကိုရှောင်ပြီးတော့လုံဆောင်မှုတွေကဘာကြောင့်လုံဆောင်လဲဘယ်လိုလုံဆောင်လဲတခြားတန်တရားတွေမဖြစ်ဘူးတဲ့ဘလို့လုတ်ဆောင်နေလဲဆိုတာတွေမလုတ်ဆောင်လို့ရှင်တော့ပြည်သူကြားထဲမှာဒီအစိုးရငါတို့ရွေးချယ်ထားတဲ့အစိုးရကငါတို့ဖြစ်ချင်တဲ့လမ်းကြောင်းများသူဖြီသွားပြီလားဆိုတဲ့အချက်ပြီးတော့ခံစားမှုဖြစ်သွားရင်600ညဆက်သွားပါမယ
်ဟုတ်ကဲ့ဆိုတော့အစိုးရတဲ့အနေနဲ့ပေါ့နော်ရက်ဖက်ဖွဲ့စည်းတွေနဲ့ဒီချိတ်ဆက်ပြီးတော့ပူပေါင်းဆောင်ရွက်တာအားပေးပံ့ပိုးကူညီတာမျိုးတွေမှာအားနည်းနေတယ်ဆိုတဲ့ထောက်ပြချက်တွေရှိပါတယ်အထူးသဖြင့်ကတော့ဒီငင်းချင်းရေးလုပ်ငန်းစဉ်တွေမှာရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်ခွင့်မရတာလည်းအစားထောက်ပြနေကြတာမျိုးတွေလည်းရှိရဲဆိုတော့ဒီအခြေအနေတွေပေါ်မှာရောဥအောင်မျိုးမင်းဘယ်လိုများသုံးသပ်ပါလဲရှင
်ဟုတ်ကဲ့ဒီဒုတိယပင်လုံးဆွေးနွေးပွဲဒီလာကမှာကျွန်တော်တို့ CS တွေပါဝင်ခွင့်မရှိဘူးစင်ကြယ်နီးနဲ့ပဲပြပြမယ်ဆိုတဲ့ချက်ကကျွန်တော်တို့အတွက်နည်းနည်းလေးအားအသင့်စရာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးကိစ္စတွေကအဖြစ်ခက်ရဲ့ဆဲရဲတွေမကဘဲနဲ့ပါဝင်ပတ်သက်သူရဲ့အတန်အရန်ကြီးကြည့်ပါတယ်။တိုင်းရင်းသားအထူးသဖြင့်ဒီဒေသမှာတိုင်းရင်းသားအကြီးလှုပ်ဆောင်နေတဲ့အမျိုးသမီးကိစ္စတွေလှုပ်ဆောင်နေတဲ့လူတွေပါဝင်မှအမြင်မျိုးတွေးနိုင်မှာဖြစ်တယ်။အဲ့ဒါတွေကိုအကောင်းဆုံးဖန်တီးပေးနိုင်တာကတော့ CSO အရက်ဖက်လူမှုဖွဲ့စည်းဖြစ်ပါတယ်။ CSO အရက်ဖက်လူမှုဖွဲ့စည်းတွေကိုအထင်သေးချင်းက ောင်းမွန်တဲ့အစိုးရတရားမဖြစ်နိုင်တယ်လို့ကောင်းမွန်တဲ့အုပ်ချုပ်မှုပုံစံအတိုင်းမဖြစ်နိုင်ပါဘူး။အဲ့တော့ဒီလိုမျိုးအမြင်မျိုးကိုမြင်တဲ့အတွက်တော့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်မိတယ်။
ဟုတ်ကဲ့ဥအောင်မျိုးမင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။